This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆုံကြပါစေ။အခုချိန်ကစပြီး Radio NUG Season 2ကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားပေါင်းတပါဝါပြီးဆရာနာရှင်ပြီးတော့ကနေကင်ဝေးပြီးကိုစိတ်နှစ်ပါးပြီးကင်းလုံးကြုံကြပါစေလို့ရေဒီယိုအန်ယူဂျီခွေသားများကနေဆုတောင်းမြတ်တာပို့တာလာရပါတယ်ရှင်။အခုချိန်ကစပြီးဇွန်လ13ရက်နေ့ရဲ့ရေဒီယိုအန်ယူဂျီမနက်ခင်းစီစဉ်လေးကိုစတင်ထုတ်လွှင့်ပြီးတော့မှာဖြစ်ပါတယ်။ပထမဆုံးအနေနဲ့ရေဒီယိုအန်ယူဂျီရဲ့စီးသတင်းကောင်းနှုတ်ချက်တွေကိုတော့နေဦးလင်ကဖတ်ကြားတင်ပြပေးပါရမရှင်။
မင်္ဂလာပါခင်ဗျာခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းစီရီသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်။မော်လမြိုင်နယ်တံမြူစေးရဲ့ဂါလန်ပေါ်မှာစစ်ကောင်စီတပ်သားများလိုက်ပါလာတဲ့ဖောက်ကားကိုတိုက်ခိုက်ခဲ့တဲ့သတင်းကိုတင်ပြပေးကြပါတယ်။ဇွန်လ17ရက်နေ့မနက်9နာရီချိန်ခန့်မှာမွန်ပြည်နယ်မော်လမြိုင်နယ်တံမြူစေးရဲ့ဂါလန်မကြီးပေါ်ရှိရောင်တောင်းရွာနယ်နှီးပရော့ရွာကြားမှာစစ်ကောင်စီတပ်မှလမ်းလုံကြုံရေးအတွက်ဖောက်ကားနဲ့လာစဉ်မူးတုံမြို့နယ်အခြေချရမညမွန်တက်တော် NMSB AD RMA မှာကြားဖြတ်တိုက်ခိုက်ခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။အင်အား30ခန့်လိုက်ပါလာတဲ့စစ်ကောင်စီဖောက်ကားကိုနှီးပရော့ကျေးရွာထိပ်မှာအနီးကပ်ကြားဖြတ်တိုက်ခိုက်ခဲ့ရာတနအိကန့်တိုက်ပွဲဖြစ်ပွားခဲ့တယ်လို့သိရပါတယ်။တိုက်ပွဲအတွင်းရန်သူဘက်မှအများပြားတေကြီးဒဏ်ရာရရှိခဲ့တယ်လို့ကနဦးသိရှိရပြီးတေကြီးဒဏ်ရာရစင်းများကိုစီစစ်စုံစမ်းတွေကရမညမွန်တက်တော် NMSB ADRMA မှဒုဗိုလ်တူတိုင်းပြည်နယ်လူမျိုးအတွက်မြင့်မြတ်စွာအသက်ပေးခဲ့တယ်လို့ဖော်ပြထားပါတယ်။မွန်ပြည်နယ်တံပြူစင်းနယ်မူတုံမြို့နယ်တဝိုင်းမှာစစ်ကောင်စီမှလိုင်စင်မဲ့ရင်များဖမ်းဆီးရန်အကြောင်းပြချက်နဲ့ပြည်သူတွေရဲ့မော်တော်ယဉ်မော်တော်ဆိုင်ကယ်များကိုအကြမ်းဖက်ဆစ်ဆီးငွေညှဉ်းတွေကတပ်ဖက်မှလမ်းလုံကြုံအရေးယူမှုများကြောင့်အခုလိုတိုက်ပွဲဖော်ဆောင်ရခြင်းဖြစ်ကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ။ဆလဘီအနောက်မကြီးကန်ပြူရွာသိန်းတိုက်ပွဲမှာစစ်ကောင်စီတပ်သား9ဦးသေဆုံးခဲ့တဲ့သတင်းကိုတင်ပြပေးကြပါရစေ။မကွေးတိုင်းပခုတ်ကူမြို့နယ်အနောက်မကြီးကန်ပြူရွာသိန်းတိုက်ပွဲမှာစစ်ကောင်စီတပ်သား9ဦးသေဆုံးခဲ့ပြီးစစ်ကောင်စီတပ်ကများရောက်ရှိလာတာကြောင့်တပ်ပြန်ဆုတ်ခဲ့ရတယ်လို့အညာမီတပ်ပေါင်းစုကထုတ်ပြန်ထားပါရစေ။ဇွန်လ10ရက်နေ့မနက်9နာရီခန့်မှ9နာရီအတွင်းအနောက်မကြီးကန်ပြူရွာကိုတိုက်ခိုက်ခဲ့ရာဗန်ကာ3လုံးကိုသိမ်းပိုက်ရရှိခဲ့တယ်လို့ဆိုပါရစေ။စက်ခန်းကိုအပြစ်သက်သိမ်းပိုက်ခါနီးမှာဘဲကြီးပြူရွာနယ်ပခုတ်ကူတပ်မှတီတူကစစ်ကူတပ်ဖွဲ့များရောက်ရှိလာတာကြောင့်ပြန်လည်ဆုတ်ခွာခဲ့ရတယ်လို့ဖော်ပြထားပါတယ်။တိုက်ပွဲတွင်စစ်ကောင်စီတပ်သား9ဦးသေဆုံးခဲ့က2ဦးဒဏ်ရာရရှိခဲ့ပြီးတော်လှန်ရေးပူးပေါင်းတပ်ဖွဲ့ဘက်မှရဲဘော်3ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရှိရပါတယ်။အဆိုပါစစ်စင်ရေးကိုအညာမြေတပ်ပေါင်းစု AR Down တပ်ဖွဲ့နေစီမချ PKU PIMPDF ကိုရေးခဲနဲ့ဗလာညီနောင်ခေါင်းဆောင်လူငယ်ပျောက်ကြားတပ်ဖွဲ့ U Guerrilla Force YGF ဝင်းပလီပျောက်ကြားတပ်ဖွဲ့ God of Myai မုံတိုင်းပျောက်ကြားတပ်ဖွဲ့ DYT ပျောက်ကြားတပ်ဖွဲ့21 Bagan BLY Pau Pakapa Burmese Revolution Ranger PLO ပျောက်ကြားတပ်ဖွဲ့နဲ့တခင်ဖိုးလာကြီးမကွေးခိုင်ပကဖတပ်ခွဲ6တို့ကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်တယ်လို့သိရှိရပါတယ်ခင်ဗျာ ဆလဘီမင်းတပ်မျိုးအတွင်း2025ခုနှစ်ဇန်နဝါရီလမှစ၍ဇွန်လ17ရက်နေ့ထိစစ်ကောင်စီလေကြောင်းတိုက်ခိုက်မှု18ကြိမ်ကြောင်း10ဦးသေဆုံးခဲ့တဲ့သတင်းကိုတင်ပြပေးကြပါတယ်မင်းတပ်မျိုးနယ်အတွင်း2025ခုနှစ်ဇန်နဝါရီလမှစ၍ဇွန်လ17ရက်နေ့ထိအကြမ်းဖက်စစ်ကောင်စီမှလေကြောင်းတိုက်ခိုက်မှုအကြိမ်18ကြိမ်အထိရှိခဲ့ပြီးသေဆုံးသူ10ဦးထိရှိလာကဒဏ်ရာရသူ20ဦးထိရှိခဲ့ကြောင်းမင်းတပ်မျိုးနယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့မှသတင်းထုတ်ပြန်ထားပါတယ်။ဒါ့အပြင်လေကြောင်းတိုက်ခိုက်မှုများကြောင့်ဘာသာရေးနဲ့အစိုးရဌာနအဆောက်အဦများပါဝင်ပုဂ္ဂလိကအဆောက်အဦများစုစုပေါင်း100ကျော်ထိခိုက်ပျက်စီးခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။ နောင်ချိုမှာစစ်ကောင်စီတပ်ကထိုးစစ်ဆင်လာတာကြောင့်ပြည်သူများထွက်ပြေးတင်းရှောင်နေရတဲ့တဲ့ရင်ကိုတင်ပြပေးခြင်းပါတယ်။ရှမ်းပြည်မြောက်ပိုင်းတအောင်တက် TNL တပ်မဟာ3ထိန်းချုပ်နယ်မြေတွင်စစ်ကောင်စီတပ်ကထိုးစစ်ဆင်လာတာကြောင့်ပြည်သူများကြောက်မဲမြို့ကိုထွက်ပြေးတင်းရှောင်နေရတယ်လို့ TNL ကထုတ်ပြန်ထားပါတယ်။ဧပြီလ29ရက်နေ့မှာဇွန်လ10ရက်နေ့အထိကြောက်မဲမြို့နယ်မှာပြည်သူ1000ကျော်တိုက်ပွဲရှောင်လာကြတယ်လို့သိရှိရပါတယ်။ဆက်ဆောင်များဟာတိလင်ပရိယတီစာတင်တိုက်မှာ46ဦးအဝေယာပါတအကြောင်းမှာ30ဦးနောင်ပိန်အထကအကြောင်းမှာ625ဦးချမ်းတပင်ကျွရမှာ150ဦးနဲ့လုပ်ပါဟကျွရမှာ163ဦးတို့တိမ်းရှောင်နေကြတယ်လို့သိရှိရပါတယ်ဆစ်ဆောင်ပြည်သူတွေဟာနောင်ချိုမြို့နယ်တောင်ရက်ကွယ်ဘူတာရက်ကွယ်ဈေးရက်ကွယ်ဈေးကုန်းနောင်လင်းတရက်ကုန်းကံကြီးရေပြူလောက်ဖန်းညောင်ပင်သာမဲပုတ်နောင်ချိုကြီးရေမောင်းတန်းညောင်နီ30တောင်ရှိမြက်ချီနုတပြေရီနာရှူရွှေမုတ်တော်မန်မော်အင်းဖူတောင်လာတောင်ခန်းလက်ပံကုန်းလွေခေါ်ပိနေကုန်းနောင်အော်ညံတော်လုံခန်းနမ်ဆောင်ဟုနဲ့ပါဟက်ကျွရတွေကဖြစ်တယ်လို့ဖော်ပြထားပါတယ်စစ်ကောင်စီကတိုက်ပွဲဖြစ်ပွားခြင်းမရှိတဲ့ကျွရတွေကိုလည်းလက်နက်ကြီးများနဲ့ပစ်ခတ်ခြင်း drone နဲ့ပုံကျဲချခြင်းလေကြောင်းတိုက်ခိုက်ခြင်းများကိုရည်ရွယ်ချက်ရှိရှိပြုလုပ်နေတာကြောင့်ပြည်သူလူထုများသေဆုံးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့နေအိမ်ဖုံးကြီးကျောင်းနဲ့စာတင်ကျောင်းများပြားထိမှန်ပျက်စီးခဲ့ရတယ်လို့သိရှိရပါတယ်ခင်ဗျာဆလဘီမေလအတွင်းစစ်ကောင်စီတပ်ဖွဲ့ဝင်182ဦးအလင်းဝင်လက်နက်ချဖမ်းဆီးရမိခဲ့တဲ့တဲ့ရင်ကိုတင်ပြပေးခြင်းပါတယ်2025ခုနှစ်မေလအတွင်းစစ်ကောင်စီတပ်မှတပ်ဖွဲ့ဝင်182ဦးလက်နက်ချအလင်းဝင်စစ်တုံးပန်းဖြင့်ဖမ်းဆီးရရှိခဲ့တယ်လို့ပြည်သူ့ပန်းတိုင်ကထုတ်ပြန်ထားပါတယ်အလင်းဝင်လာသူစုစုပေါင်း82ဦးထိရှိခဲ့ပြီးစစ်သား66ဦးရဲ2ဦးနဲ့ပြည်သူစစ်4ဦးပါဝင်တယ်လို့သိရှိရပါတယ်။အလင်းဝင်စစ်သား66ဦးနဲ့42ဦးဟာအာဓမစုဆောင်းခံရတဲ့စစ်မှုထမ်းတပ်သားတများဖြစ်ကြပါတယ်။ဒါ့အပြင်တိုက်ပွဲတွေအတွင်းစစ်ကောင်စီတပ်သား30ဦးလက်နက်ချခဲ့ပြီးစစ်သား65ဦးနဲ့ရဲ6ဦးနဲ့ပြည်သူစစ်9ဦးစစ်တုံးပန်းဖြင့်ဖမ်းဆီးရရှိခဲ့တယ်လို့ဆိုပါတယ်။ပြည်သူ့ပန်းနိုင်ငံကောက်ယူထားတဲ့မှတ်တမ်းတွေအရ2025ခုနှစ်ဇန်နဝါရီလမှမေလအထိအလင်းဝင်လက်နက်ချစစ်တုံးပန်းစုစုပေါင်း1222ဦးထိရှိခဲ့တယ်လို့သိရှိရပါတယ်ခင်ဗျာတင်နန်းသာ800တက်ရောက်ခဲ့တဲ့ TNL ရဲ့အပတ်စဉ်69စီရီတင်နန်းစင်မွေအခမ်းအနားပြုလုပ်ခဲ့တဲ့သတင်းကိုတင်ပြပေးခြင်းပါတယ်။တောင်မျိုးသားလူမျိုးရေးတက်မတော် TNL ရဲ့အပတ်စဉ်69စီရီတင်နန်းစင်မွေအခမ်းအနားကိုတောင်ပြည်နယ်တနေရာမှာဇွန်လ6ရက်နေ့ကပြုလုပ်ကျင်းပပြုစီခဲ့ကြောင်း PSLF TNL မှသတင်းထုတ်ပြန်ထားပါတယ်။အဆိုပါတင်နန်းစင်မွေကိုစစ်ဦးစီးချုပ်ဗိုလ်ချုပ်တာဟုတ်ပလန်မှဘတ်ဆောင်တိုက်ခိုက်ရေးတင်နန်းပေးခြင်းသည်မိမိတို့တောင်ပြည်ကိုကာကွယ်သွားကြရန်ရဲဘော်များသည်လူကြီးများရဲ့အလုတ်တာဝန်ကိုပခုံးလွှဲပြောင်းထမ်းဆောင်နိုင်ရမှာဖြစ်တယ်လို့တင်နန်းတွင်ဆရာဆရာမများတင် जा ပေးတဲ့ပညာကိုမမိကြရန်အမိတ်နာခံတက်ရနေရန်သူကိုအမြဲတစေတတိထားရှိရန်လိုအပ်ကြောင်းတက်ရောက်အမှားစကားပြောကြားခဲ့တယ်လို့သိရှိရပါတယ်ထို့နောက်တင်နန်းတက်ရောက်တင် जा ပြည့်မြောက်သွားတဲ့တင်နန်းသားတင်နန်းသူများအနေနဲ့ PSLF TNLA အုပ်ချုပ်ထားတဲ့မြို့နယ်များနဲ့ပြည်သူလူထုများကိုကာကွယ်ပေးရမှာတူးချင်းရဲ့တာဝန်ဖြစ်ကြောင်းဗိုလ်ချုပ်တာဟုတ်ပလန်မှထပ်လောင်းပြောကြားခဲ့ပါတယ်အမျိုးသား659ဦးနဲ့အမျိုးသမီး165ဦးအပါအဝင်စုစုပေါင်း822ဦးတက်ရောက်ခဲ့တဲ့အပတ်စဉ်69စည်ရေးတင်နန်းစင်ပွဲမှာအမှတ်စဉ်ကာကြီးနဲ့ခါခွေးခွဲကဖွင့်လင်နိုင်ခဲ့ပြီးတင်နန်းကာလအတွင်းတိုက်ခိုက်ရေးကြွမ်းကျင်မှုအဆင့်ရှိစေရန်အဓိကတင် जा ပေးကတင်နန်းကာလ3လကျော်ကြာတင် जा ပေးခဲ့တယ်လို့ဖော်ပြထားပါတယ်အဆိုပါတင်နန်းတွင်တနက်ပြည့်ထူးကျွန်စုတနက်တက်စင်ဖြုတ်ထူးကျွန်စုနှင့်အထူးတိုက်ခိုက်ရေးထူးကျွန်စုရရှိသူများကိုလည်းစုချင်းမြင့်ပေးခဲ့ပြီး၎င်းတို့ဟာတောင်ပြည်ရှိမြို့နယ်အသီးသီးမှာတာဝန်ထမ်းဆောင်သွားရမှာဖြစ်တယ်လို့သိရှိရပါတယ်။အဆိုပါတင်နန်းစင်ပွဲကိုဗိုလ်ချုပ်တာဟုတ်ပလန်ဗိုလ်မှူးချုပ်တာနော်ရှင်ဒုဗိုလ်မှူးကြီးတာအတီဗိုလ်မှူးရာထွေဗိုလ်မှူးတာခင်နဲ့တင်နန်းသားတင်နန်းသူများအပြင်ရမိရဖများပါဝင်စုစုပေါင်းလူဦးရေ900ကျော်တက်ရောက်ခဲ့ကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ။ယခုတင်ပြခဲ့တဲ့စည်ရေးသတင်းကောက်နှုတ်ချက်တွေကိုတော့ Radio NUG သတင်းတောက်တာဂီမင်းစစ်သွေးနဲ့ခါရှေတို့ကပေးပို့ထားခြင်းဖြစ်ပါတယ်ကျွန်တော်ကတော့ຫນွေဦးလင်ပ
ါစည်ရေးသတင်းတွေကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်အခုတစ်ခါနားဆင်ကြရမှာကတော့ပြည်တွင်းသတင်းများကိုຫນွေဦးမိုင်မှဖတ်ကြားတင်ပြပေးပါမယ်ရှင်
မင်္ဂလာပါတော်ရရှင်များရှင်အခုချိန်ကစပြီး Radio UNG ရဲ့မနက်ခင်းပြည်တွင်သတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရယ်ရှင်ကျွန်မကတော့နှွေးမိုင်းဖြစ်ပါတယ်ဝ ပထမဦးစွာကြာကာလဒေသန္တရပြည်သူ့ချုပ်ရေးဖော်ဆောင်မှုဘုတ်ကော်မတီအစည်းအဝေးပြည်ထောင်စုဝန်ကြီးချုပ်မောင်ဝင်းခိုင်တမ်းမှဦးဆောင်ကျင်းပတဲ့သတင်းကိုတင်ပြပေးပါမယ်။အမျိုးသားညီညွတ်ရေးအစိုးရကြာကာလဒေသန္တရပြည်သူ့ချုပ်ရေးဖော်ဆောင်မှုဘုတ်ကော်မတီအစည်းအဝေးအမှတ်စဉ်27မြင်းဆောင်2025ကိုဇွန်လ12ရက်မှာကျင်းပခဲ့ရာအစည်းအဝေးတွင်ကြာကာလဒေသန္တရပြည်သူ့ချုပ်ရေးဖော်ဆောင်မှုဘုတ်ကော်မတီဥက္ကဋ္ဌပြည်ထောင်စုဝန်ကြီးချုပ်မောင်ဝင်းခိုင်တမ်းမှအဖွဲ့မှစကားပြောကြားခဲ့ပါတယ်။ဆက်လက်ပြီးတက်ရောက်လာကြသောကြာကာလဒေသန္တရပြည်သူ့ချုပ်ရေးဖော်ဆောင်မှုဘဟုကော်မတီအဖွဲ့ဝင်များမှ20မြင်းဆောင်2025တွင်ချမှတ်ထားသောရှေ့လုပ်ငန်းစဉ်များနှင့်ပတ်သက်၍ပြီးစီးမှုအခြေအနေများနှင့်ဆက်လက်ဆောင်ရွက်ရန်ကြံရှိနေသည့်လုပ်ငန်းစဉ်များကိုချပြရှင်းလင်းပြီးတက်ရောက်လာသောဝန်ကြီးဌာန၏တာဝန်ရှိသူများမှလုပ်ငန်းဆောင်ရွက်ချက်များကိုအကျေတဝင်ဆွေးနွေးခဲ့ကြပါသည်။အစည်းအဝေးသို့ပြည်ထောင်စုဝန်ကြီးချုပ်မောင်ဝင်းခိုင်တမ်းဦးဆောင်ကပြည်ထောင်စုဝန်ကြီးများဒုတိယပြည်ထောင်စုဝန်ကြီးများအမြဲတမ်းအတွင်းဝင်များတွဲဖက်အမြဲတမ်းအတွင်းဝင်များဌာနဆိုင်ရာများမှတာဝန်ရှိသူများတက်ရောက်ခဲ့ကြပါသည်ရှင်။ဆလပီလွတ်လပ်သော CDM နိုင်ငံဝန်ထမ်းထူအဖွဲ့အစည်းဖြစ်မြောက်ရေးကော်မတီကိုဖွဲ့စည်းသွားမည်တဲ့တင်ကိုတင်ပြပါမယ်။လွတ်လပ်သော CDM နိုင်ငံဝန်ထမ်းထူအဖွဲ့အစည်းဖြစ်မြောက်ရေးကော်မတီကိုဖွဲ့စည်းသွားမည်ဖြစ်ကြောင်း CDM နိုင်ငံဝန်ထမ်းထူညီလာခံဖြစ်မြောက်ရေးကော်မတီကဇွန်လ12ရက်မှာတင်ထုတ်ပြန်ပါတယ်။ယခုအခါကျမရေးပညာရေးမြေထားနှင့်အခြားကဏ္ဍများမှကိုယ်စားလှယ်များကိုကိုစားပြုမှုဖြင့်ဖိတ်ခေါ်ပြီးပေါင်းစပ်ဖွဲ့စည်းနိုင်ရဲ့အတွက်ကြိုးပမ်းလျက်ရှိပါတယ်။တို့ရတွင်လက်လှမ်းမမီသည့်ကဏ္ဍများမှ CDM နိုင်ငံဝန်ထမ်းကိုယ်စားလှယ်များအားဖိတ်ခေါ်နိုင်ရဲ့အတွက် CDM အောင်မြင်ရေးကော်မတီ CDM Success Committee နဲ့တွေ့ဆုံပြီးပူးပေါင်းဆောင်ရွက်နိုင်ရန်ရင်းနှီးပွင့်လင်းစွာဆွေးနွေးခဲ့လို့ဆိုပါတယ်။ထို့ဆွေးနွေးမှုမှတဆင့်ကဏ္ဍအသီးသီးမှ CDM နိုင်ငံဝန်ထမ်းကိုယ်စားလှယ်များအားဖိတ်ခေါ်လက်ရှိပြီးမကြာမီလွတ်လပ်သော CDM နိုင်ငံဝန်ထမ်းထူအဖွဲ့အစည်းဖြစ်မြောက်ရေးကော်မတီကိုဖွဲ့စည်းသွားမည်ဖြစ်ပါတယ်။ထို့အပြင်ကဏ္ဍအသီးသီးမှ CDM နိုင်ငံဝန်ထမ်းကိုယ်စားလှယ်များအားဖိတ်ခေါ်မှုများကိုလည်းစက်တိုက်ပြုလုပ်သွားမည်ဖြစ်ကြောင်းအသိပေးကြေညာပါတယ်ရှင်။မွန်ပြည်ဖက်ဒရယ်ကောင်စီ MSFC တတိယကြိမ်ညီလာခံကျင်းပမည့်တရင်ကိုဆက်လက်တင်ပြပါမယ်။မွန်ပြည်ဖက်ဒရယ်ကောင်စီကတော်လှန်ကာလအတွင်းနိုင်ငံရေးစစ်ရေးပူးပေါင်းဆောင်ရွက်မှု၈ဆက်လုပ်ငန်းစဉ်များကိုထပ်မံချမှတ်သွားနိုင်ရန်တတိယကြိမ်ညီလာခံကိုကျင်းပသွားမယ်လို့မွန်ပြည်ဖက်ဒရယ်ကောင်စီ MSFC ကထုတ်ပြန်ထားပါတယ်။တနှစ်တာကာလအတွင်းဆောင်ရွက်နေတဲ့နိုင်ငံရေးစစ်ရေးလုပ်ငန်းစဉ်များကိုအစီအခံတင်ပြရန်ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုတွင်အာဏာ၃ရက်နဲ့ပြည့်ဝတဲ့မွန်ပြည်ပေါ်ပေါက်ရေးအတွက်ပောင်းဆောင်ရည်ရေလုံငန်းစင်များချမှတ်သွားရန်ဆရာနာရှင်စနစ်ကိုစန့်ကျင်တဲ့နိုင်ငံရေးအင်အားစုများလူထုအဖွဲ့အစည်းများလက်နက်ကိုင်တော်လှန်အင်အားစုများစုစည်းပြီးမွန်ပြည်ချာတာတရက်ကိုရေးဆွဲနိုင်ရန်လုံငန်းစင်ချမှတ်သွားရန်နဲ့စုပေါင်းခေါင်းဆောင်မှုမူဝါဒကိုချမှတ်ပြီးဆရာနာရှင်စနစ်ကိုပြည့်ပြည့်တသားစန့်ကျင်တိုက်ဖြတ်သွားရန်ရည်ရွယ်တယ်လို့ဆိုပါရရှင်မွန်ပြည်ဖက်ဒရယ်ကောင်စီဟာတိုင်းဒေသအင်အားစုများဒီမိုကရေစီအင်အားစုများနဲ့လက်တွဲပြီးအာဏာရှင်ပြုတ်ကျရေးတိုက်ပွဲဝင်ခဲ့တာ၄နှစ်ရှိခဲ့ပြီဖြစ်ပြီး2023ဇန်နဝါရီလ22ရက်မှာပထမအကြိမ်2024ဖေဖော်ဝါရီလ28ရက်နဲ့29ရက်မှာဒုတိယအကြိမ်ညီလာခံတို့ကိုကျင်းပခဲ့လို့သိရပါရရှင်မုတ်တုံမိုးရသည်ရောက်ရှိလာသည်နှင့်အမျှဖြစ်ပေါ်လာနိုင်သောကျန်းမာရေးအနေများအတွက်ကမ္ဘာကျန်းမာရေးအဖွဲ့ WHO သည်ယောဂါကြိုတင်ကာကွယ်လုပ်ငန်းများကိုမြန်မာနိုင်ငံအတွင်းတိုးမြင့်ဆောင်ရွက်လက်ရှိတဲ့တင်ကိုနောက်ထပ်တင်ပြပါမယ်။2025ခုနှစ်မတ်လတွင်မြန်မာနိုင်ငံ၌အင်အားပြင်းလင်းလှုပ်ခတ်ခဲ့ပြီးနောက်ကမ္ဘာကျန်းမာရေးအဖွဲ့ WHO သည်အရေးပေါ်အခြေအနေများအတွက်ကြိုတင်ပြင်ဆင်ထားသောရန်ပုံငွေ CFEE ပံ့ပိုးမှုဖြင့်အသက်ကယ်ကျန်းမာရေးဆိုင်ရာအထောက်ပံ့များကိုလျင်မြန်စွာစတင်ဆောင်ရွက်နိုင်ခဲ့ပြီးဖြစ်တယ်လို့ WHO မြန်မာကဇွန်လ12ရက်မှာအသိပေးဖော်ပြပါရယ်မုတ်တုံမိုးရသည်ရောက်ရှိလာသည်နှင့်အမျှဖြစ်ပေါ်လာနိုင်သောကျန်းမာရေးအနေများအတွက်ကမ္ဘာကျန်းမာရေးအဖွဲ့ WHO သည်ယောဂါကြိုတင်ကာကွယ်လုပ်ငန်းများကိုတွန်းမြင့်ဆောင်ရွက်လက်ရှိပါရယ်နေရစွန့်ခွာတင်းရှောင်နေရသူများအတွက်ယာယီစခန်းများတွင်မတန့်ရှင်းသောရေမှတစ်ဆင့်ကူးဆက်သောယောဂါများလျှော့ကျစေရန်ရေစစ်စကားများချင်းထောင်များနှင့်ယောဂါဖြစ်ပွားမှုကာကွယ်ရေးပစ္စည်းကိရိယာများကိုဖြန့်ဝေပေးလက်ရှိလို့ဆိုပါရဲစိတ်ကျမ်းမာရေးအထောက်ပံ့များကိုလည်းတွန်းမြင့်ဆောင်ရွက်လက်ရှိပြီးကျမ်းမာရေးဝန်ထမ်း450ကျော်ကိုလေ့ကျင့်သင်ကြားပေးခဲ့ကလူထောင်ပေါင်းများစွာထမ်းတုပ်စိတ်ပိုင်းဆိုင်ရာနှင့်လူမှုရေးဆိုင်ရာစောင့်ရှောက်မှုများနှင့်အရင်းမြစ်များပေးအပ်နိုင်ခဲ့လို့ဆိုပါရဲ CFE ရန်ပုံငွေကြောင့်အရေးကြီးဆုံးအချိန်တွေမှာကျွန်တော်တို့အမြန်ဆုံးတွန်းပြန်ဆောင်ရွက်နိုင်ခဲ့ပါတယ်လို့ကမ္ဘာကျမ်းမာရေးအဖွဲ့ WHO ဆိုရင်မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်ဒေါက်တာသူရှာယာဖာနန်ဒိုမှပြောကြားခဲ့ပါတယ် CFEE ပံ့ပိုးမှုဖြင့်ငလင်တန်းတင့်ဒေသများရှိထောင်ပေါင်းများစွာသောပြည်သူများသည်မရှိမဖြစ်လိုအပ်သောကျန်းမာရေးစောင့်ရှောက်မှုများကိုရရှိနေပြီးပြန်လည်ထူထောင်နိုင်ရန်မျှော်လင့်ချက်များရရှိနေကြပါရဲ့ရှင် မားလေးမှာပြူစောထီးဆိုသူလူငယ်တွေကအကြမ်းဖက်တောင်းချနေတဲ့တဲ့တွေနောက်ထပ်တင်ပြပေးပါမယ်။မားလေးမှာစစ်ကောင်စီကလက်သက်မွေးထားတဲ့ပြူစောထီးဆိုသူလူငယ်တွေကထင်းတိုင်းကျဲကြီးဆိုအကြမ်းဖက်တောင်းချနေကြတယ်လို့သိရပါတယ်။မားလေးမြို့လယ်လမ်း80နဲ့32လမ်းကတရုတ်ပုံကျောင်းအနီးမှာပြူစောထီးဆိုသူလူငယ်တွေကရွေတူလူငယ်တွေကိုအကြမ်းဖက်ရိုက်နှက်ငင်းပန်းနေတဲ့ရုပ်တံဖိုင်တစ်ခုလူမှုကွန်ရက်ပေါ်မှာပြန့်နှံ့လာပြီးအဆိုပါအခင်းဖြစ်ပွားချိန်ကိုတော့မသိရှိရသေးပါဘူး။စစ်ကောင်စီရဲ့ပျောက်ကြားအုပ်ထုပ်ဆောင်ထားတဲ့လူငယ်တစုဟာရွေတူလူငယ်၄ယောက်ကိုစစ်ကြောရဲတဲ့အကုံထဲ့မှလို့ဆွဲဆိုချင်းချောက်ပြီးပါးတွေရိုက်ခြေထောက်တွေနဲ့ကန်ဖနက်တွေနဲ့အချက်ပေါင်းများစွာထိုးချိတ်ရိုက်နှိပ်နှက်ဆက်ခဲ့ကြတာကိုတွေ့ရပါတယ်။အဆိုပါရုပ်တံနဲ့ပတ်သက်ပြီးမြို့ခံတွေကဒေါသထွက်နေကြသလိုရိုက်နှက်နှိပ်ဆက်နေတဲ့လူငယ်တွေနဲ့အမိနဲ့လိပ်စာကိုအချင်းချင်းမင်းများစုံစမ်းနေကြတာကိုလည်းတွေ့ရပါတယ်။စီအာနာသိမ်းပြီးနောက်ပိုင်းမားလေးမြို့ပေါ်မှာ၎င်းတို့ကိုတစ္ဆာခံတဲ့ရက်ွက်အုပ်ချုပ်ရေးမှုတွေကိုလက်နဲ့ထုတ်ပေးကပြူခေါင်းဆောင်တွေအဖြစ်ခတ်ပြီးပြူစောထီအဖွဲ့တွေကိုဖွဲ့စည်းထားတာပါ။အဆိုပါပြူစောထီအဖွဲ့ဝင်တွေကအုပ်စုဖွဲ့လက်နဲ့ကင်ကလမ်းသွားလမ်းလာတွေကိုလက်နဲ့ပြမိုက်ကြီးခွဲငွေညှစ်တာဖန်စီပေါ်တာဆွဲတာဓမြတိုက်လူရတာတွေကျူးလွန်နေတယ်လို့ဒေသခံတွေကဆိုပါတယ်ရှင်။ဒေါ်အောင်ဆန်းစုကြည်အသက်80ပြည့်နှစ်မွေးနေ့အထိမ်းအမှတ်ကိုရီးယားမှာချီတက်ဆန္ဒပြမိတဲ့တဲ့င်းကိုနောက်ထပ်တင်ပြပါမယ်။မြန်မာဒီမိုကရေစီကောင်းဆောင်ဒေါ်အောင်ဆန်းစုကြည်80ပြည့်နှစ်မွေးနေ့အထိမ်းအမှတ်စစ်အာဏာသိမ်းမှုစန့်ကျင်ရေးနဲ့နိုင်ငံရေးအကျဉ်းသားများလွှတ်မြောက်ရေးဆန္ဒပြပွဲနဲ့ချီတက်ပွဲကိုရီးယားမှာပြုလုပ်မှာဖြစ်ကြောင်းစစ်အာဏာသိမ်းမှုစန့်ကျင်ရေးကော်မတီကိုရီးယားမှအသိပေးထားပါရယ်။ကောင်းဆောင်တရုတ်ကိုဖမ်းဆီးထားခြင်းနဲ့ထောက်ခံသူအားလုံးကိုဖမ်းဆီးထားခြင်းနဲ့အတူတူပင်အကြမ်းဖက်စစ်အုပ်စု၏မတရားဖမ်းဆီးချုပ်နှောင်ခံရသူဒေါ်အောင်ဆန်းစုကြည်80ပြည့်နှစ်မွေးနေ့ကိုမြန်မာနိုင်ငံသားကျွန်တော်တို့ကသတိတရားရှိရှိဖော်ထုတ်ပြသခြင်းသည်စေုပ်စု၏တတိုင်းပြည်လုံးအပေါ်နှိပ်စက်နေသည့်မတရားမှုအလုံးကိုဖော်ထုတ်လိုက်ခြင်းနှင့်ညီမျှပါသည်လို့ဖော်ပြထားပါသည်။အခမ်းအနားကိုဇွန်လ15ရက်နေ့မွန်လွဲတနိုင်းမှ၄နာရီထိချင်းဖတ်သွားမှဖြစ်ပြီးဆောမျိုးဂျုံကပ်ဘူရာဘူရှင်းကပ်ပန်းချံကနေစတင်ကမိနစ်40ကလှမ်းလျှောက်ချီတက်မယ်လို့သိရပါတယ်ရှင်။လူထုကောင်းဆောင်ဒေါ်အောင်ဆန်းစုကြည်ရဲ့အသက်80ပြည့်မွေးနေ့ကိုဂုံပြုတ်ကျိုးဆိုတဲ့အထိမ်းအမှတ်ဖြင့်ပန်းတပိတ်နဲ့ဘလူးရှက်ကမ်ပိန်းလှုပ်ရှားကြဖို့လူထုကိုနှိုးဆော်တဲ့တင်ဒုံနောက်ဆုံးတင်ပြပေးပါမယ်။လူထုကောင်းဆောင်ဒေါ်အောင်ဆန်းစုကြည်ရဲ့အသက်80ပြည့်မွေးနေ့ကိုဂုံပြုတ်ကျိုးဆိုတဲ့အထိမ်းအမှတ်ဖြင့်မွေးနေ့ရှင်နဲ့တကွအဓမ္မဖန်ဆီးခံထားရတဲ့နိုင်ငံရေးအကျဉ်းသားများအလုံးချွန့်ချက်မရှိအများဆုံးလွတ်မြောက်ရေးစစ်အုပ်စုဖန်တီးနေတဲ့အတူရောင်တရားမှုရွေးကောက်ပွဲကိုတပိတ်မှောက်တဲ့အနေနဲ့လူထုလှုပ်ရှားမှုကြီးနှစ်ခုဆင်နွှဲကြဖို့တော်လှန်ရေးအင်အားစုများမှတိုက်တွန်းနှိုးဆော်ထားပါတယ်။ပထမလှုပ်ရှားမှုကတော့လူထုခေါင်းဆောင်တို့အောင်ဆန်းစုကြည်ရဲ့မွေးနေ့နဲ့တွဲမြင်ပြီးသားဖြစ်တဲ့ပန်းတပိတ်လှုပ်ရှားမှုဖြစ်ပြီးတော့နှင်းစီနီအပါဝင်လက်လန်းမီယာပန်းတွေကိုဖျားပန်းတင်မယ်။စံကေတာမှာအမျက်တနိုးပန်းစင်ကြမယ်။အလှပန်းအိုထိုးမယ်။ပြန်လှန်ပန်းလက်ဆောင်ပေးကြမယ်။အွန်လိုင်းပေါ်တင်ကြမယ်။မြေပြင်မှာလည်းပန်းတပိတ်လူထုလှုပ်ရှားမှုတွေကိုလုံခြုံရေးအသည့်တတိပြည်နဲ့ပေါ်ဆောင်သွားကြဖို့ဖြစ်ပါတယ်။ဒုတိယလှုပ်ရှားမှုကတော့လူထုနဲ့ရင်းနှီးပြီးသားအင်ဂျီပြလှုပ်ရှားမှုလူရှက်ကမ်ပိန်းဖြစ်ပြီးတော့နိုင်ငံရေးအကျဉ်းသားများလွှတ်မြောက်ရေးအတွက်ရည်ရွယ်တဲ့အင်ဂျီအပြားပစိုးအပြားပေါင်းမီအပြားအုတ်ထုတ်အပြားစရှိတဲ့အပြာရောင်ဥစ္စာအသုံးအဆောင်တွေကိုဝတ်ဆင်အသုံးပြုကြဖို့ဖြစ်တယ်လို့သိရပါတယ်။လူထုကောင်းဆောင်ရဲ့အသက်80ပြည့်နှစ်ဖြစ်တာနဲ့အညီလှုပ်ရှားမှုနှစ်ခုလုံးကို၈ရက်တာလှုပ်ရှားမှုဖြစ်ပေါ်ဆောင်သွားကြဖို့ဖြစ်ပြီးဇွန်၁၄ရက်နေ့ကနေ21ရက်နေ့ထိစုစုပေါင်း၈ရက်တာကာလအတွင်းမှာပန်းတပိတ်နဲ့အင်ဂျီပြားလှုပ်ရှားမှုတွေကိုမိမိတို့အစဉ်ပြေရာရဲ့တရက်ရက်မှဖြစ်စေနေ့စဉ်ပါဝင်နိုင်သူကလည်းနေ့စဉ်အစဉ်ပြေသလိုဆင်နွှဲပါဝင်ကြဖို့ဖြစ်ပါရဲ့ရှင်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းထောက်တာကီမင်းစစ်သွင်းနဲ့ခရှဲလိုကပေးပို့ထားတာဖြစ်ပါရဲ့ရှင်။
ဗီဒီယိုညူးချီရဲ့မနက်ခင်းစီစဉ်လေးကိုဆက်လက်တင်လွှင့်ပေးနေပါတယ်။အခုတခါနားဆင်ကြရမှာကတော့တော်လှန်ရေးကဗျာအနေနဲ့နော်ဖော်ရေးသားပြီးရန်နိုင်ရွတ်ဖက်ထားတဲ့အိတ်ဆက်သွားသောကျဲတပွင်းလို့အမည်ရတဲ့တော်လှန်ရေးကဗျာကိုနားဆင်ကြရတော့မှာဖြစ်ပါတယ်ရှင်။
အိဆက်သွားတော့ကျဲတပွင်ဒီဘွားကခါတယ်ဒီလမ်းတွေကကြမ်းတယ်ဒီလိုစကန်းသွားရမှာသိပါရဲ့ဒီတသက်လိပ်ပြာလုံစွာနဲ့သူ့ဖြတ်သန်းခဲ့တယ်လीတမိုင်းကပေးတဲ့ဝင်ကိုထန်းမနာစရန်ရှောက်လန်းခဲ့ရခုတော့ပင်ပန်းသမယကိုမြေမာချသူ့အိဆက်သွားခဲ့ရှာပြီလीသူ့ဘွားသူ့ရဲ့လမ်းသူ့ထန်းခဲ့တဲ့တာဝန်တွေမပြီးဆုံးသေးပေမဲ့ခုတော့ခရီးဆုံးကိုသွားနှင့်ပြီလေဒီညရဲ့ကောင်းကင်မှာတော့အာဇာနီကျယ်တဲ့ဝင်း ထပ်ပြီးထွန်းလင်းလာအောင်မှာပေါ့စစ်မရှိသောအရက်ကြီးမထီသောအရက်ငိုသံနေဝေးရာရက်မှာထာဝရအိတ်ဆက်ပါတော့ကျဲကလေးစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ကြာဆုံးသွားသောဦးထီအားကြပြလေးနဲ့ဂုံပြူလိုက်ရပါလေနော်ဖို့
ဗီဒီယိုညွှန်ကြည့်ကုန်တာတော်တာဆင်နေတဲ့ပရိသတ်များရှင်အခုဆက်လက်ပြီးနားဆင်ကြရမှာကတော့တော်လှန်ရေးတိဂီတာအနေနဲ့တေးတေးဆိုတော်လှန်ရေးသမားမေစုသားများရဲ့အမေစုကိုချစ်တယ်လို့အမည်ရတဲ့တော်လှန်ရေးတိဂီတာကိုနားဆင်ကြရတော့မှာဖြစ်ပါတယ်ရှင
်နောက်တစ်ခုလည်းကျမတတိတော့ပေးရမယ်ဘယ်အစိုးရမဆိုဘောနော်အခုအစိုးရပဲဖြစ်ဖြစ်အရင်ကအစိုးရလည်းဖြစ်ဖြစ်နောင်တဲ့အစိုးရပဲဖြစ်ဖြစ်အစိုးရတွေကနေပြော့ပြည်သူလူထုဟိုဟာလုတ်ပေးပါမယ်ဒီဟာလုတ်ပေးပါမယ်ဒါမှမဟုတ်တို့ဒါလုတ်ပေးတယ်လို့ပြောလို့ရှိလို့ရှင်ဒါဘလူပိုက်ဆံနဲ့လုတ်တာလဲပြည်သူပိုက်ဆံနဲ့ပဲလုတ်တာဆိုတော့နားလည်ကြပါလို့
လက်ခုတ်ထဲကပန်းစားလက်ဆုပ်ချုပ်ကန်ရမလားဘာလဲဟဲ့လွယ်သုံးစားကလိုက်စားဆင်းရဲချမ်းသာกว่าဟာဒါဒါဟဲ့
โอ้မြောင်းလဲမြောင်းလို့လဲစိတ်နဲ့ကျင်းတွေရဲ့သူကြောနေအများတို့ကြည့်ကြရဲ့
ဗီဒီယိုညွှန်ကြည့်ကိုနားတော်တာဆင်နေတဲ့ပရိသတ်များရှင်အခုနောက်ဆုံးအနေနဲ့တိုင်းရင်းသားဘာသာစကားအစီအစဉ်မှာတော့ရခိုင်ဘာသာဖြစ်တဲ့ဘက်တွင်တည်နေကိုရိုလာတန်နာကဖတ်ကြားတင်ပြပေးပါတော့မယ်ရှင
်ပါဠိစွာပါဗီဒီယိုအန်ယူဂျီတဘဲတွန်တွန်တွေကိုရခိုင်ဘာသာနဲ့တွန်စားပြလာဖို့ဖိုက်ပါရယ်အကျန်ရိုလာတန်နာပါမမ်ဘရာမလို့နေဖေဖော်ဝါရီကအမျိုးသမီးကိုမ ဒိန်ကျောင်းမနာတဲ့ဖရခါတွေပရိုက်မိုကျွလွန်လူတန်တရာတရခန်ဆိုင်ဦးကိုဖန်စီရာမီထားပြီးကအပရိုက်ပေးအရိယူနိုင်ဖို့ဆလာဆောင်ရနေလို့ ULAAA ထုတ်ပြန်တဲ့တောင်းကိုပနာမတော်ဆောက်ပေးပါမယ်မမ်ဘရာမရမစခင်ဤပါဆောင်ခရော့စီမင်းဆောင်2025ရာစတဲ့ဂရီပုံမှာ3ရက်နိုင်3ရက်ခွနိုင်စခရော့ဖေဖော်ဝါရီကမအီအီဆင်ကိုမဒိန်ကျောင်းမနာတဲ့ဖရခါတွေရာစဝဲမှုပရိုက်ဆိုင်အတော့ပရိုက်မိုကျွလွန်ရလူတန်တရာတရခန်ဆိုင်ဦးကိုတရဥပဒေစုမိုရီနောင်ပြည်သူလုံရှုံရေးတဲ့ဖွေ DLEPS ကဖို့ထုတ်ဖန်စီထိမ့်သိမ့်ထားပြီးဖရိုက်တဲ့လို့ ULAAA ပရော်ရစ်ဆိုခွန်ရှိသူဥခိုင်တုခါကထုတ်ပြန်ပါရယ်တရဆွေတောင်ပရိုက်တန်ပြီးနိုင်ရေဥပဒေလုံထုံလုံးနေတင်းအောင်အညီသာလဆောင်ရလရရှိရလို့လေးဖော်ပြပါရယ်ညုံပိုင်ကျွလွန်ရလူတီကို DLEPS တဲ့ဖွေကဖန်စီရာမိနိုင်ရေအတော့ဝိုင်းဝန်းကူညီပန်ပိုးပိခါရီတားဆိုင်ရာလူပုဂ္ဂိုလ်အဖွေစီတင်းအောင်ဒေတာပြည်သူလူထုတီကိုအထူးပေါင်းကျေးဇူးတောင်ဂုံပရုအပါဂရောင်းဖော်ပြပါရယ်ဆလာပိကေစိုက်ကောင်စီအေဘုံဂရေမုံဂရောင်းအရှိငေလေရာခရောက်စစ်ကျော်အပါဝံအရေတာပြည်သူ3000ကျော်တည်ဆုံတဲ့တောင်ကိုတောင်းစားပေးပါမယ်အာနာသိစိုက်ကောင်စီကနိုင်ငံတဝန်လီဂရောင်းတိုက်ခိုက်မှုတိစားတိုက်ပရုလောက်ခါဆော်မှာအာနာသိမ့်ပရိချိန်ကစားပြီးကေဒေနိုင်မေလာကုံအထိလီဂရောင်းတိုက်ခိုက်မှုတိဂရောင်းအရှိအငရေလေရာခရောက်စစ်ကျော်အပါဝံတည်ဆုံရလူ3000တရာကျော်ရှိခါရလို့အမျိုးသားညီညွတ်ရေးအစိုးရလူအခွင့်အရေးဆိုင်ရာဝန်ကြီးဌာနကထုတ်ပြန်ပါရယ်ဝန်ကြီးဌာနကစူးစိထားရမဲတန်တီအရာဆိုင်အုပ်စုကကျွလွန်ခါရီလီဂရောင်းတိုက်ခိုက်မှုတိစောမေလာကုံအထိအဂရင်းပေါင်း2000ရှိုင်းရာ48ဒဂရင်းရှိခါပြီးကတည်ဆုံရလူစုစုပေါင်း3000တရာ52ဦးထိဟင်းရလို့ဂျွန်လာလီရာထုတ်ပြန်ရှာမှာဖော်ပြထားပါရယ်တည်ဆုံရလူတီထဲမှာအသားဆေးရှိုင်းနိုင်အောင်အရှိအငရေလေရာခရောက်စစ်ခရောက်ဥပဝံပြီးကဒန်ရာရာရလူတီထဲမှာအရှိ910ရှိုင်းဦးပါဝံရလို့အမျိုးသားညီညွတ်ရေးအစိုးရလူအခွင့်အရေးဆိုင်ရာဝန်ကြီးဌာနကအသိပေးပါရယ်ယောင်းအပရောင်းလီဂရောင်းတိုက်ခိုက်မှုတိဂရောင်းစာတန်ကြောင့်251ကြောင့်စီရုံစီခန်969ခုနောက်ဘာသာရေးအဆောက်အအုံ443ခုပြားစီဆုံရှုံခါရီလို့သိရပါရယ်အဂရန်ဖောက်ဆိုင်ကောင်စီစောအစူလိုက်အပရုံလိုက်တဲဖရမှု391တမုတ်ကျူလန်ခါပြီကယောင်းပရိုက်ဆိုင်တိဂရောင်းတည်ဆုံရလူ4155ဦးရှိခါရီလို့လေဝန်ကြီးဌာနကအသိပေးထားပါရယ်ဆိုင်ကောင်စီကအာဓမဆိုင်သားစူးဆောင်မှုနောက်ပေးသားပြီးရေဖို့ပရာမှာအတောင်အာဓမဆိုင်သားစူးဆောင်ခံရရယ်ပရိုက်ဆိုင်1493ဂရေရှိခါပြီကစိုက်သားအပရိုက်စူးဆောင်ခံရရယ်လူ25944ဦးရှိပြီကဘကူတိုင်းကအများဆုံးဖရိုက်ပနာမန္တလေးတိုင်းကဒုတိယအများဆုံးဖရိုက်ရလို့သိရပါရယ်ဇာလာပြီကတန်တွဲမရုံးနေကနင်ရာသုံးခုကိုစိုက်ကောင်စီဘုံကရီတိုက်ခိုက်ခါဆော်မှာပြည်သူ၄ဦးသေဆုံးရဆိုတဲ့တထောင်းကိုတားဆပေးပါမယ်ရခိုင်ပြည်နယ်တန်တွဲမရုံးနေကနင်ရာသုံးခုကိုစိုက်ကောင်စီကဘုံကရီတိုက်ခိုက်ခါဆော်မှာပြည်သူ၄ဦးသေဆုံးပြီကစေဦးဒန်ရာရခရလို့ Arkan Princess Media ကဖော်ပြပါရယ်ဂျန်လ9ရက်နေ့ညကစိုက်ဖိရှောင်တေးနေထိုင်နေရကျောက်ကရီရာစာတောင်ကျောင်းကိုစေနာရီစေလီမနေနာ25မိနစ်ရောမှာဘုံနှလုံးကရေရှာခရီလို့ဆိုပါရယ်ဘုံကရီတိုက်ခိုက်မှုအတွန်းတန်တွေးမျိုးနဲ့မောင်ရွှေလေးရာကစိုက်ဖိရှောင်လာရီဒိုအပူလေးစစ်ဆိုင်နိုင်နာစန်တောင်ကရီရာကစိုက်ဖိရှောင်လာရီမိသားစုဝါ3ဦးဦးထွန်းထွန်းဝါလေးစစ်2နိုင်ဒိုနှောင်းဝေခိုင်လေးစစ်3နိုင်နာမားဧပြီမိုးစေ2နိုင်ရို့တည်ဆုံခရီလို့သိရပါရယ်ရောင်းအပရောင်းကျောက်ကရီရာသားရှိုက်ဦးလေးပရန့်ထန်ရီဒန်ရာရာခပရီကခရောက်ဦးစောဒန်ရာပရန့်ထန်ရီလို့ဆိုပါရယ်အလားတူညာစင်နာရီစင်ကားမနေမှာပစွင်းဖရီရာစာတောင်ကြောင့်ကိုကြားဖိုက်တာနောက်နှစ်ကရင်ဘုံကရရှာခါဆောင်မှာအရေတာပြည်သူနှုတ်ဦးဒန်ရာရာခပါရယ်ရောင်းအပရောင်းညာစင်နာရီသုံးဆီရှိုင်းမနေမှာလေးတန်တွေးမလို့အမဲရှိုင်းမင်းဆောင်ကားကြီးရဲကွာခရောင်းလင်းနဲ့ခွနိုင်လင်းကရာကအယွန်ဆိုင်ကောင်စီဤဒေတာတိုင်းစုဆောင်ရေးဌာနကိုဘုံလေးလုံးကရရှာခါပါတင်ရယ်ဘုံကရတိုက်ခိုက်မှုဖရိုက်ဆိုင်တီအတွန်းစာတောင်ကြောင့်နှစ်ကြောင့်နောက်အရေတာပြည်သူပိုင်းနေအိမ်တီထိခိုက်ပျက်စီးခါရယ်လို့သိရပါရယ်ဇာလာပိကကုံပါနေအေးပွေးတော်မှာအရာခပြည်သူအစိုးရကအသားအလှူပွေးတီဘရုလောက်ပိခါရယ်တောင်းကိုတောင်းစားပေးပါမယ်အစ္စလမ်ဘာသာဝန်တီဤအထွဲအမရပွေးတော်ဖရိုက်တီကုံပါနေဤပွေးတော်အခါသမရနေမှာအရာခပြည်သူအစိုးရကအသားလှူပွေးတီကိုရခိုင်ပြည်နယ်မှာရှိရမြို့နယ်တရှိုးမှာဘရုလောက်ပိခါရယ်လို့သိရပါရယ်ဂျန်လာခရောင်းရနေမှာကြာရောက်ခါရယ်ဤပွေးတော်နေမှာရခိုင်ပြည်နယ်ထေကမောင်တော်ပူတီတောင်ကြောက်တော်မောင်ဦးမမ်ဘရာပေါတော်နာတေးတော်မြို့နယ်ရောမှာဘရုလောက်ပိခါဆိုပါယောင်းအပရောင်ပွေးတော်အတွန်းအသုံးပြုဖို့နော်သက်ခွင်ကိုလေအရာခပြည်သူအစိုးရကကောင်းလွယ်ခွန်ပရပိခရီလို့သိရပါရယ်အခုတောင်စပိခရီတတော်တီကိုရေဒီယို NUG အဖွေသားတီကပြပို့ထားဆိုဖိုက်ပါရယ
်ဒီကနေ့ကတော့ဒီညနေပဲရေဒီယို NUG ရဲ့အစီအစဉ်လေးကိုခေတ္တရ延လိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြောင်းလဲဆိုပြကြပါလို့ရှင်ရေဒီယို NUG ကို မနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ19.7 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်နိုင်ပါပြီရှင်။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွဲ့သူဖွဲ့သားများကဆုတောင်းလိုက်ရပါတယ်။San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြရဲ့ Radio NUG ဖြစ်ပါတယ်ရှင်။အရေးတော်ပုံအောင်ရမည်။